စကိုင်းတိုင်းကမ်းဘလူမြို့နယ်ချက်ကုန်းကျေးရွာကစစ်ရှောင်တဲတွေနေတဲ့တဲကိုမိုးချိုးထိမှန်ပြီးအသက်30ဝန်းကျင်ရှိတဲ့စစ်ဘေးရှောင်အမျိုးသားတဦးတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါခင်ဗျာ။
ကမ်ဘလူမြို့နယ်ဇီကနာကျေးရွာအုပ်စုကကျေးရွာတွေဟာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေမကြာခဏဝင်ရောက်လို့ရှိတာကြောင့်ဒေသခံတွေဟာကျေးရွာတွေထဲမှာမနေရကြပဲတောထဲမှာပဲတဲအိမ်ကလေးတွေစောက်ပြီးနေကြပြီးစစ်ဆောင်နေကြရတာဖြစ်ပါတယ်မေလ16ရက်နေ့ညနေပိုင်းကမိုးသက်လေပြင်းကျပြီးမိုးကြိုးပစ်တဲ့အတွက်ချက်ကုန်းကျေးရွာကစစ်ဆောင်နေတဲ့တဲကိုမိုးကြိုးထိမှန်တာမှာအသက်30ဝန်းကျင်အမျိုးသားတဦးသေဆုံးခဲ့တယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ဒေသခံတဦးကပြောပါတယ်
ဒီနေ့ပိုင်းမှာမိုးသက်လေပြင်းကျပြီးတော့မှချက်ကုန်းကြီးရွာပေါ့ဗျာဒီနာအုပ်စုရွာထဲမှာဘူးဗျာစစ်ဆောင်ကစစ်ဆောင်တဲဗျမိုးကြီးပြစ်တယ်မလောင်မိချတာပေါ့အသက်30တယောက်တည်ဆုံးသွားတယ်ထုံသွားတဲ့လူကတော့မောင်တော်မိုင်းနေဗျအဲ့ရလဲအခုပြာကျသွားတယ်ဆရာမိုင်းမှာကျွန်တော်တို့မိုးရွာလေးသူကတောက်လေးဖြစ်တယ်လေ
ဇီကနာကျေးရွာအုပ်စုကရွာ၄ရွာစလုံးဟာနေမီရှင်းလေးရေးစစ်ကြောင်းနေကြောင်းရွာထဲမှာမနေရကြတော့ပဲတောထဲမှာပဲစစ်ဆောင်နေကြရတာအတော့ကိုကြာနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်မိုးသက်လေပြင်းကြောင့်စစ်ဘေးရှောင်နေထိုင်ကြတဲ့တက်ကယ်မိုးတဲတွေအလုံးတရာကျော်လောက်ခေါင်းမိုးလန်တာတွေနဲ့ပြုတ်ပြက်တာတချို့ရှိခဲ့တဲ့အတွက်ပြန်လည်ပြုပြင်နိုင်ဖို့ကြိုးစားနေရတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူကဆက်ပြောပါတယ
်ကျွန်တော်တို့ဒီဒီကနာအုပ်စုကျွန်တော်တို့လေးရွာကတော့အကုန်လုံးရွာပြင်မှာရေးထွက်နေကြတာပါအဲ့ဒါညနေဆက်မှာကျွန်တော်တို့အေးအလုံးတရာကျော်လောက်ပြက်တယ်ဗျာကျွန်တော်တို့အဲ့ဒါတွေကိုအခုပြမိရမအခုစကျွန်တော်ကိုယ်တိုင်ဒါအဲ့မှာတဏှာရိတ်ခါပိုင်းရောအမိုးကပိုင်းရောအခုဒါတက်တက်တက်ရှာနေရတဲ့ဆက်မှာရတဲ့နေရာအနေနဲ့ပြီးတော့မှပြမိရမမဟုတ်ပြီးခုရတက်ကြရလဲကျွန်တော်တို့၄တောင်းလောက်ဖြစ်နေတာဆိုတော့လေ
ဇီကနာအုပ်စုအပါဝင်ကမ်ဘလူတောင်ဘက်ချမ်းကကျေးရွာတွေကိုမေလ18ရက်နေ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်း၄ကြောင်းနဲ့အင်အားအလုံးအရင်တုံးပြီးနေမြေရှင်းလင်းရေးလုပ်နေတာကြောင့်စစ်ဘေးရှောင်တွေဟာနေရတနေရာပြီတနေရာရွှေပြောင်းစစ်ဆောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။အပီလာဇာမိုင်းကနေအခုမေလလယ်အထိကမ်ဘလူမြို့နယ်ကိုစစ်ကောင်စီရဲ့စစ်ကြောင်းတွေအမဲမပြတ်နယ်မြေရှင်းလင်းရေးဝင်နေတာကြောင့်စစ်ဘေးရှောင်အရေးအတွက်ကတဖြည်းဖြည်းပိုတိုးလာနေတာပါ။ကမ်ဘလူတောင်ဘက်ချမ်းမှာဇီကနာကျေးရွာအုပ်စုအပါအဝင်ရွာပေါင်း80ဝန်းကျင်လောက်စစ်ဘေးရှောင်နေကြပြီးကမ်ဘလူမြို့နယ်တစ်ခုလုံးမှာစစ်ဘေးရှောင်အရေးအတွက်ဟာ9000ဝန်းကျင်အထိရှိနေပြီလို့စစ်ဘေးရှောင်တွေကိုကူညီနေကြတဲ့အဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ။